ยิ่งขันบินเนี่ยมีนบ้านเนี่ยปนุจงมีเนี่ยด้วยยามาเสตานเนี่ยยิ่งขันเล่นกันอีรูจ้าพี่ป้อนเนี่ยไต่ป่วยตื่นเต้นเสียไปบ้างไหมกบ้านเนี่ยกูเวกกายโยกะจัดเตะเจ้าเสียป่วยเลยยามาบินโยกะเส้นชูยิ่งกูอายุสั้นกูกูรักทำกับตัวอิมูโยกะไต่ตัวเนี่ยใช่ไหมเนี่ยมันเองเอาช้างยิ่งขันบินเนี่ยชิมินเนี่ยสับไปมาโรไต่ป่วยดีพี่มินเนี่ยได้สิ่งเดียวมา
ทีนี้ตอนนี้มันเป็นมามีพี่มีเนี่ยยามองตรานี่เนี่ยช่วยจีนติดต่อป้าวุ้นจีมายามาเสตานเนี่ยยังขายเล่นกันอีพอดูไต่ป่วยพี่ป้อนแค่เดือดรู้มีพี่มีเสตานเนี่ยปิดรูดตัวกูเสียเลยอุ้ยเส้นไหนก็เปลี่ยวไปเลยไม่ไปมายามองเย่เนาะยามองไม่ต้องเกี่ยวโน่ไม่ใช่ยังเช่าเย่ว่าไม่มองเนาะขยายพอกันมาพี่เดือดรู้ใจไอ้บ่อยเนี่ยอุ้ยเส้นไหนก็เล่ากันเนี่ยเส้นไหนก็เล่าที่ดูช่วยจีนเอาไปบ่ได้สิ
อีเพลย์เราชิบะตอนนั้นเองโอ้เจ้าไฟแดงสีเนี่ยบ่งเจนเลยนะเราพงเชบาร์เลยเมียมีอยู่เนี่ยยามองตรานี่ไต่ไปมายามาสิทธาไปกับที่ใกล้แต่ยังยังชิมูชีได้เปลี่ยนสิทธิ์ที่ชูพันสีขยันรับเช็คเฮดเลยลูกสิทธาเนี่ยนิสัตุตีรักันดูกับเปลี่ยวว่าเลย
เสด็จสกัดที่เขมุมยาเลยพันธุ์อะไรเราเปลี่ยวเลยเราบ่ยเดียวนั่นแหละอาจารย์เราเปลี่ยวที่เจ้ามาเปลี่ยวแต่เป็นแม่ที่แม่เมียมีอยู่ไต่ไปเช็คว่าได้เจ้ามันที่ชีเดือบล
ဆက်တဲ့နေ့ပြီးအထိမ့်မှတ်နေနဲ့မြို့သွင်းအချက်ချာကြတဲ့ရံမောင်တပ်မတော်စခန်းကိုပြင်မထားတိုက်ပွဲပုံပေါ်တာဖြစ်နိုင်တယ်လို့ဒေသခံတွေကပြောပါတယ်။မနေ့ကဧပြီလ၁၀ရက်နေ့မှာလည်းရခိုင်ပြည်နယ်မြောက်ဦးမြို့နယ်တွင်ရဲသားရင်းနဲ့လက်နက်ကြီးစခန်းတွေကိုအေးဘက်ကဝင်ရောက်တိုက်ခတ်တဲ့ဖြစ်စဉ်ရှိခဲ့ပါတယ်။မနေ့ကလည်းပုံမှန်မျိုးနဲ့တောချောင်းပြားဒေသဘက်မှာမြန်မာစစ်တ
ကြောက်ကန်းလျှောက်မှဖြစ်နေတာမင်းကြီးကတော့အပြင်းထန်ဆုံးပဲဟိုတနအီလောက်ကလေးကဒီရဟိန်တွေပုံကြီးကြီးတယ်ဖြစ်တယ်တနေ့လုံးပေါ့ငါးနာရီနီးပါးမှမှဟိုကဟယ်လီကော်ပတာကြီးပြန်သွားတယ်
မနေ့ကပုံနှချုံမြို့နယ်အတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲမှာနှစ်ဖက်ထိခိုက်မှုရှိခဲ့တယ်လို့တပ်မတော်ပြောရေးစုခွင့်ရှိသူဘုံမှုချုပ်စော်မင်းထွန်းကပြောပါရယ
်ပုံနှချုံဘက်မှာတော့မနေ့ကတော့တို့ထိတွေ့မှုရှိတယ်ပေါက်တော်ပြင်းရဲ့အရှိတအားကျွန်တော်ဖြစ်တာဖြစ်တယ်သုံးနေရာနေပေါ်ကြအေရကမူမိုင်းဆက်ပြီးတိုက်ခိုက်ခဲ့တာရှိတယ်ကျွန်တော်တို့ကဒဏ်ရာရှိသူအနေငယ်ရှိတယ်ဒီဘက်ကလည်းလက်နဲ့ခင်ရရရှိခဲ့တာရှိပါတယ်ဗျ
တိုက်ပွဲဖြစ်ပွားရာနီးကပိနေတော်တီးပစိုးဖက်ကြပေါက်တော်ပြင်စတဲ့ကြေးရွာတွေမှာရက်ဆက်ဆုတ်တလူဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်နေရာကနေစွန့်ခွာဖက်ပြေးနေကြရတဲ့အတွက်လူအထိခိုက်မရှိဘူးလို့ဒေသခံတွေကဆိုပါတယ်။မင်းပြားနဲ့ဘုံမကျွန်းမြို့နယ်တွင်ဖြစ်ပွားခဲ့တဲ့တိုက်ပွဲအခြေအနေကိုသိရှိဖို့အေပြောခွင့်ရကိုဆက်တယ်လို့မရရှိခဲ့ပါဘူး။ရခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်ဖွဲ့တို့ကြားတိုက်ပွဲတွေတနေ့ဆက်တနေ့ပုံမူပြင်းထန်လာသလိုတိုက်ပွဲဖြစ်စဉ်တွင်ဒေသခံရွာသားသသိန်းခွဲကျော်စစ်ဘေးသိမ်းရှောင်နေရပါတယ်။ကဘာမှာတော့ကာယောကသင်းချုပ်ရေးအာယုံဆိုင်လာဖို့စစ်ပွဲတွေရာကြီးရဆိုင်ကြီးကုလသမဂ္ဂတွင်းမှုချုပ်နဲ့နိုင်ငံတကာဖွဲ့စည်းတွေကတိုက်တွန်းတာတွေကြောင့်တချို့နေရာတွေမှာတိုက်ပွဲတွေရဆိုင်နေကြပါပြီ။ဥပမာဆိုရင်စော်ဒီဥဆောင်တဲ့ညှို့ပေါင်းတပ်ဖွဲ့ဟာယီမင်ကသူတို့စစ်စင်ရေးတွေကိုရဆန်းလိုက်တယ်လို့ကိုလာဘီယာနိုင်ငံမှာဆိုရင်လည်းလက်ဝဲတပုံတွေကဧပြီလ၁ရက်နေ့ကစပြီးစစ်စင်ရေးတွေရဆိုင်ကအစိုးရနဲ့ညှိနှိုင်းဖို့ပြင်ဆင်လာကြပါတယ်။မြန်မာနိုင်ငံမှာတော့အေးရခိုင်လက်နက်ကဖွဲ့ကိုအစိုးရကအကြမ်းဖက်ပွဲဖြစ်ပြီးခဲ့တဲ့လကကြီးညာခဲ့ပြီးနောက်တိုက်ပွဲတွေပြင်းထန်လာပါတယ်။ရှေ့ဆက်ပြီးတော့လည်းတိုက်ပွဲပိုပြင်းလာမဲ့အလားအလာရှိတယ်လို့ရခိုင်ရေးလိမ့်လာသူတွေကယူဆပါတယ်။ကျွန်တော်နိုင်ကွန်းအိမ်ထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့ထားပါတယ်။